တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီတို့ဒီကနေ့နေ့လယ်ပိုင်းမှာနေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။လက်နက်ကိုင်အဖွဲ့တွေနဲ့တမတော်အကြတိုက်ပွဲတွေဖြစ်တဲ့အခါနှစ်ဖက်မျှတတဲ့သတင်းတွေဖော်ပြနိုင်အောင်တမတော်ဘက်ကစာနယ်ဇင်းကောင်စီနဲ့ညှိနှိုင်းပြီးသတင်းအချက်အလက်တွေကိုထုတ်ပြန်ပေးဖို့နောက်မြန်မာဒီမိုကရေစီခရီးလမ်းမှာတမတော်ဘက်ကအခုအတိုင်းဆက်လက်ရပ်တည်သွားမယ်ဆိုတဲ့အချက်နှစ်ချက်ကိုသဘောတူခဲ့ကြတယ်လို့စာနယ်ဇင်းကောင်စီယာယီရဲ့အတွင်းမှဦးကျော်မင်းဆွေကပြောပါရယ်အပြည့်စုံကတော့ဆက်သွယ်မေးမြန်းသတင်းရယူထားတဲ့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါရှင
်ဒီကနေ့နေ့လယ်ပိုင်း3နာရီကစပြီးတော့ညနေ6နာရီအထိ3နာရီကြောင်တက်မတော်ကော်ဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကထိပ်ပိုင်းအဖွဲ့ဝင်တွေတွေ့ဆုံဆွေးနွေးခဲ့ကြတာပါအခုလို့ဆွေးနွေးခဲ့တဲ့နေရာမှာကော်ဝေးဦးစီးချုပ်နဲ့စာနယ်ဇင်းကောင်စီယာယီတို့အကြားအရေးပါတဲ့အချက်အချက်ကိုသဘောတူညီမှုရခဲ့တယ်လို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရဲ့အထွေထွေဦးကျော်မင်းဆွေက VOA ကိုအခုလိုပြောပါတယ
်အဓိကတော့နှစ်ချက်ပေါ့နော်ဟိုအဓိကနှစ်ချက်ကြီးရတယ်နှစ်ချက်သဘောတူညီတယ်သဘောတူညီတယ်လို့ဟိုနံပါတ်၁ကတော့ဒီသတင်းစီးဆင်းမှုပေါ့တမတော်နဲ့ပတ်သက်တဲ့သတင်းတွေဟိုတမတော်ကပြည်သူလူထုကိုအသိပေးတဲ့သတင်းတွေပြည်သူလူသိတဲ့သတင်းတွေပေါ့နော်အဲ့ဒီတင်းနေနဲ့ပတ်သက်ပြီးလို့ရှိရှင်အရင်ကတော့တက်မတော်နဲ့ပတ်သက်တဲ့သတင်းတွေအတိအကျကိုခက်ခဲတယ်အဲ့ဒါတွေအတွက်လည်းဒီလိုမီဒီယာတွေမှာသတင်းဖော်ပြတဲ့အခါမှာတစ်ဖက်သက်ဆန်သွားတာတွေရှိတယ်အဲ့တော့အဲ့ဒါတွေမဖြစ်အောင်ရှေ့လျှောက်ဖို့ဘယ်လိုလုပ်မလဲလို့ကျွန်တော်ညင်နိုင်တဲ့အခါတက်မတော်ကာဝေးယူစီချုပ်ကဘာသဘောတူလိုက်လဲဆိုတော့နောက်မှသတင်းထုတ်တဲ့အခါမှာတက်မတော်ကဒီပြည်သူလူသိတင်သိလိုက်တဲ့သတင်းထုတ်ပြန်ချက်ဒီအားလုံးကိုစာနယ်ဇင်းမြန်မာနိုင်ငံစာနယ်ဇင်းအကောင့်ကြီးယာယီနဲ့ပူးပေါင်းပြီးတော့ဆောင်ရွက်ပြီးထုတ်ပြန်သွားပြီဒီပေါင်းညနေထုတ်ပြန်သွားပြီအဲ့ဒါနံပါတ်1အချက်နံပါတ်2အချက်ကတော့ဒီတက်မတော်အနေနဲ့ရှေ့လျှောက်မှာနိုင်ငံတခြားရေးမှာဒီမိုကရေစီယူသွားတဲ့လမ်းကြောင်းမှာတက်မတော်ရဲ့ယက်တီချက်ကဒီခုဒီတိုင်းပဲဒီဒီမိုကရေစီတခြားရေးလုံငန်းမှာတက်မတော်အပြည့်ဝကာကွယ်သွားမယ်ဒီတိုင်းပဲဆက်လျှောက်သွားမယ်အဲ့ဒါကိုမမိတ်မဆုံးသွားမယ်ဆိုတဲ့ဟာကိုအာမခံဆက်ပြီးတယ်ပေါ့နော
်တက်မတော်ကာဝေးဦးစီးချုပ်နဲ့ဆွေးနွေးတဲ့အခါတမရုံနဲ့စာနယ်ဇင်းမီဒီယာတွေကအရင်စေဆွေရဲ့စနစ်ဟောင်းလက်အောက်ကနေလာခဲ့တဲ့အခြေအနေတွေကြောင့်တစ်ဖက်နဲ့တစ်ဖက်အကြတန်တရားတွေရှိနေတဲ့အချက်ကိုပုံမှန်လင်းလင်းဆွေးနွေးနိုင်ခဲ့တယ်လို့ဥကျော်မင်းဆွေကပြောပါတယ်
ကျွန်တော်တို့ကလည်းတမရုံရဲ့သဘောထားပေါ့နော်ဟိုဘာလို့ဆိုတော့သူတို့မှရှိတဲ့ငူကဟိုစနစ်တစ်ခုအောက်မှာဖြတ်လာခဲ့တဲ့ institution တွေဖြစ်တဲ့အတွက်ကျွန်တော်တို့ကလည်းဒါအဲ့စနစ်အောက်ကဖြတ်လာတဲ့ institution မီဒီယာသမားတွေကလည်းအဲ့အောက်ကဖြတ်လာတာဆိုတော့ကာဝေးဦးစီးချုပ်ကလည်းအဲ့ဒါကိုကောင်းကောင်းသဘောပေါက်တာတွေ့ရတယ်ဆိုတော့သူကဒီနိုင်ငံတကာတက်လို့သွားတဲ့ခါမှာလည်းဘာတွေပြောခဲ့တာသူကတိုင်းပြည်ကဒီဘိုးဦးစီးချုပ်ကံမှုစနစ်နဲ့သွားခဲ့တဲ့ခါကျတော့ format type ရှိတယ်ပေါ့နော်ဒီသူတို့မှဒီ format type နဲ့သွားတဲ့ခါမှာလက်ရုပ်တည်းကဒီခစ်ပြောင်းသွားတဲ့ခါမှာသူတို့ရင်ထဲကခံစားချက်ဒီပေါက်ပွဲထွက်နေတဲ့ကာလဖြစ်တယ်ဆိုတော့သူသဘောပေါက်တယ်အဲ့တော့တတ်မလို့ကသိခံရမယ်ဆိုသူသိတယ်ပဒါဟာအမှန်ပို့တန်တဲ့အချက်လို့ပြောရမှာပေါ့နော်
ကကြုံနဲ့စာနယ်ဇင်းကောင်စီယာယီတို့ရဲ့တွေ့ဆုံမှုဟာဒါပထမဆုံးအချိန်လည်းဖြစ်ပါတယ်။နောက်ပိုင်းမှာလည်းသတင်းချက်လက်တွေဖလှယ်နိုင်မှုနဲ့ပတ်သက်ပြီးတော့တက်မတော်ကာဝေးဦးစီးချုပ်နဲ့ဆွေးနွေးမှုတွေထပ်ပြီးတော့ရှိလာဖို့လည်းသဘောတူညီမှုရခဲ့တယ်လို့ဦးကျော်မင်းဆွေကပြောပါတယ်။ဒီကနေ့တွေ့ဆုံမှုမှာတက်မတော်နဲ့ Unity Channel တို့အကြားမကြသေးငယ်ဖြစ်ခဲ့တဲ့အမှုကိစ္စနဲ့ပတ်သက်ပြီးတော့စာနယ်ဇင်းကောင်စီဘက်ကတစုံတရာတင်ပြဆွေးနွေးခဲ့တာမျိုးတော့မရှိခဲ့ဘူးလို့ဆိုပါတယ်။ဒါပေမဲ့တက်မတော်နဲ့မီဒီယာအကြားညှိနှိုင်းဆောင်ရွက်ဖို့လိုတဲ့အချက်တွေကိုရေဘူးရဆွေးနွေးနိုင်ခဲ့တယ်လို့သူကဆက်ပြောပါတယ်။ဘုဂျုံကြီးမေအောင်လိုင်နဲ့အခုလိုတည်တဲ့တွစ်ဆုံခွင့်ရတဲ့အခါကာကျုပ်ရဲ့မြန်မာနိုင်ငံပေါ်ထားရှိတဲ့သူ့ရဲ့သဘောထားကိုလည်းအနေငယ်လေ့လာခွင့်ရခဲ့တယ်လို့ဦးကျော်မင်းဆွေကပြောပါတယ
် Very genuine ဖြစ်တာတွေ့ရတယ် Very genuine ဆိုတာပြောတဲ့အခါဒီအကုန်လုံးကသူတကယ်လုပ်မဲ့ဟာယုံကြည်တဲ့ဟာကိုပြောတာတွေ့ရတယ်အဲ့ဒါကဒီကောင်စီအပေါ်မှာလည်းသူအလေးနဲ့ထားတာတွေ့ရတယ်ဘာလို့အလေးနဲ့ထားတွေ့ရလဲဆိုတော့စုစုပေါင်းတွစ်ဆုံခြင်းက3နိုင်နဲ့မိနစ်20ကြာတယ်နောက်တော့နိုင်နေမင်းနဲ့ဆက်ကြတဲ့အခါမှာစိတ်ရှိလက်ရှိပြောတဲ့ဟာတစ်ခုချင်းစီပြောလို့သူကတယောက်ကပြောဆိုဆွေးနွေးတိုင်းသူအဲ့ဆွေးနွေးချက်ကိုပြန်ပြီးတော့ဟိုပြန်ဆွေးနွေးတယ်ရှင်းပြတယ်ပေါ့နော်ဒီဘက်ကပုံမှန်လင်းလင်းပြောဖို့လဲဆွေးနွေးဖို့လဲသိခေါ်တယ်ဒါပါပဲပြောပါဆွေးနွေးပါမေးပါပေါ့နော်ဒါတွေလည်းဖွင့်ပေးတာတွေ့ရတယ်အဲ့တော့ဘာလို့ဆိုတော့ဟိုကာကွယ်ဦးကြီးချုပ်ကကျွန်တော်ပြောလင်းထားတာလဲပို့ပြီးတော့ဟိုပွင့်လင်းပြီးတော့တောင်း
ဒီကနေ့နေပြည်တော်မှာစနစ်စင်းကောင်စီယာယီနဲ့တမတော်ကာဝေးဦးစီးချုပ်တို့တွေ့ဆုံတဲ့နေရာမှာတမတော်ဦးသိန်းစိန်အစိုးရဘက်ကဝန်ကြီးတွေတက်ရောက်လာတာမျိုးတော့မရှိခဲ့ပါဘူး။ဒီတမတော်ဘက်ကဒုတိယကာဝေးရေးဝန်ကြီးအပါအဝင်စစ်ဘက်ကထိပ်ပိုင်းကောင်းဆောင်ချုပ်တက်ရောက်လာခဲ့တယ်လို့စနစ်စင်းကောင်စီဘက်ကပြောဆိုပါတယ်ခင်ဗျ။